Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2018ခုနှစ် December 20ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးမှာပါစီးရီးယားမှာရှိတဲ့ American တပ်တွေကိုစတင်ရုပ်သိမ်းနေပါပြီဒါပေမဲ့ IS အစွန်းရောက်အဖွဲ့ကိုချေမှုန်းမှုကိုတော့အဆုံးမသတ်သေးဘူးလို့ American သမ္မတအင်ဂျီကပြောကြားလိုက်ပါတယ်မနစ်ကမြန်မာစစ်တပ်ရဲ့ Ranger ရေပေါ်မှာလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်ပြီး Genocide ခေါ်လူမျိုးတွေတပ်ဖြတ်မှုလို့ခေါ်ဆိုဖို့အတွက် American အထက်လွှတ်တော်အမတ်တွေကအမေရိကန်နိုင်ငံသားဝင်ကြီးကိုတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်သတင်းစီစဉ်ပြီးတဲ့နောက်မှာတော့မြန်မာအစိုးရကဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ပေါ်အယုံကြည်မရှိတဲ့အတွက်ဖြတ်သိမ်းတင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကပြောလိုက်တဲ့အကြောင်းကိုကြားရမှာပါ
Unfortunately the chairwoman Mrs. Manolo the Filipino former deputy foreign minister
ဒါကတော့ HRW ကသူတို့ဘာကြောင့်အယုံကြည်မရှိကြောင်းပြောဆိုရတာနဲ့ပတ်သက်လို့ BOA ကိုပြောပြသွားတာတွေကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ရခိုင်ပြည်နယ်ရမ်းပြဲမြို့နယ်အတွင်းမှာနိုင်ငံသားစီစီရေးကပ်ပြားထုတ်ပေးတဲ့နေရာမှာလူမျိုးအမည်မှားယွင်းထုတ်ပေးခဲ့တဲ့သူ22ဦးရှိတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းကြားရမှာပါရှင်။နောက်ပိုင်းမှာတော့သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင
် American ပြည်ထောင်စုကစီးရီးယားမှာရှိတဲ့ IS စစ်တွေးကြွအဖွဲ့ကိုနှိမ်နင်းနိုင်ခဲ့ကြောင်းသမ္မတ Donald Trump က Twitter မှာရေးသားခဲ့ပြီးမကြာခင်မှာပဲစီးရီးယားမှာရှိတဲ့ American တပ်တွေကိုစတင်ရုပ်သိမ်းခဲ့တယ်လို့သမ္မတအင်ဂျူကဗိုလ်တပ်ခုနေမှာပြောပါတယ်စီးရီးယားကို American နဲ့မဟာမိတ်တပ်တွေဆက်လွတ်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးနောက်တစ်ဆင့်ပြောင်းလဲလှုပ်ဆောင်နေချိန်မှာပဲအဲ့ဒီက American တပ်ဖွဲ့တွေစပြီးအင်ကိုပြန်လာကြပြီဖြစ်ကြောင်းအင်ဂျူရောပြောခွင့်ရ Sarah Sanders ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ် IS စစ်တွေးကြွတွေကိုအောင်းနိုင်တယ်လို့ပြောလိုက်တာကြောင့်စီးရီးယားကညွန်ပေါင်းတပ်ဖွဲ့တွေရဲ့လုပ်ငန်းပြီးဆုံးပြီလို့ဆိုလိုတာမဟုတ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ် American နဲ့မဟာမိတ်တွေအနေနဲ့ဘယ်အချိန်မှပဲဖြစ်ဖြစ်အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်လိုအပ်လာမယ်ဆိုရင်ဘယ်အဆင့်မှမဆိုပြန်ပြီးတိုက်ထုတ်မှာဖြစ်တယ်လို့အစွန်းအောင်အစ္စလာမ်အကြမ်းဖက်သမားတွေအတွက်အခြေချနေထိုင်ခွင့်ငွေကြေးထောက်ပံ့ရအောင်လှုံ့ဆော်ခွင့်နဲ့နေဆက်ဒေသတွေကိုဝင်ရောက်ထွင်းဖောက်ခွင့်တွေမပေးဖို့အတွက်ဆက်လက်လှုံ့ဆော်သွားမှာဖြစ်ကြောင်းလည်းဖော်ပြပါတယ်ဗုဒ္ဓဖူးနေ့နှောင်းပိုင်းမှာတော့ American Pentagon စစ်ဌာနချုပ်ကပြောခွင့်ရဒန်နဝိုက်ကလည်းမဟာမိတ်တပ်ဖွဲ့တွေဟာ IS အစွန်းရောက်အဖွဲ့တိမ့်ပိုက်ထားတဲ့နယ်မြေတွေကိုပြန်လည်လွတ်မြောက်အောင်လုပ်ပေးနိုင်ခဲ့ပေမဲ့ IS အဖွဲ့ကိုချိန်မုန်းရေးဟာတော့အဆုံးမသတ်သေးဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။မက္ကဆီကိုနယ်စပ်မှာတရိုင်းတိဆောင်မဲ့ကိစ္စအတွက်ထူထောင်ထားတဲ့အမေရိကန်ဒေါ်လာ5ဘီလီယံမြောက်ရင်အစိုးရရန်နေရာတွေရပ်ဆိုင်ပြင်မယ်လို့ချင်းချောက်ပြောဆိုထားရကသမ္မတဒိုနယ်ထရမ့်ဘက်ကအလျှော့ပေးလာတဲ့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်မှတွေသဘောတူညီချက်အရနိုင်ရေးအတွက်လွှတ်တော်အသွင်းမှာတွေ့ဆုံဆွေးနွေးပါတယ်။ဒါပေမဲ့ဆွေးနွေးကြတဲ့အထက်မှာသမ္မတတောင်းဆိုထားတဲ့တရိုင်းတိဆောင်ရေးကိစ္စတော့မပါဝင်ပါဘူး။အထက်လွှတ်တော်ရီပပ်ဘလစ်ကန်ကောင်ဆောင်မစ်ချ်မက်ကော်နယ်ကလာမယ့်ဖေဖော်ဝါရီလ10ရက်နေ့ထိကြားကာလရေတိုအသုံးစရိတ်ကိုအထက်လွှတ်တော်မှဒီကနေ့ဆန္ဒမဲပေးကြဖို့ရှိတယ်လို့ပြောပါတယ်။ရှေတိုအသုံးစရိတ်ကိစ္စကိုဒီမိုကရက်တစ်ဘက်ကထောက်ခံတယ်လို့ဒီမိုကရက်ကောင်ဆောင်အထက်လွှတ်တော်အမတ်ချက်ရှူမာကပြောပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ခဲ့တော့ကလူမျိုးကြီးကြပ်ရေးဥပဒေတွေတင်းကျပ်ပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မယ်လို့သမ္မတထရမ့်ကကတိပေးပြောဆိုခဲ့တာပါတကယ်လို့လွှတ်တော်နဲ့သမ္မတအင်မီတို့အကြားချားကာလာရေးတို့အသုံးစရိတ်အတွက်သဘောတူညီချက်မရနိုင်ဘူးဆိုရင်တော့မရှိမဖြစ်လိုအပ်နေတဲ့အရေးပေါ်ဝန်ထမ်းတွေကလွဲလို့ကျန်တဲ့အစိုးရဌာနတွေကလုပ်ငန်းတွေတောက်ကြနေညာတကောင်ကြော်ရင်ရပ်ဆိုင်ပြင်မှာဖြစ်ပါတယ်
ရှေ့ပြောင်းအခြေချသူများလုံခြုံရေးနဲ့စီကန်စနစ်ရအဖြစ်ရဲ့အတွက်ကမ္ဘာလုံးဆိုင်ရာသဘောတူညီချက်ကိုနယူးယောက်မှာကျင်းပနေတဲ့83ကြိမ်မြောက်အထွေထွေညီလာခံကြီးကနေဗုဒ္ဓဖူးနယ်မှာတရားဝင်အတည်ပြုပေးနိုင်ခဲ့တာအတွက်ကြိုးဆိုကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်အခုရရှိခဲ့တဲ့သဘောတူညီချက်ဟာနိုင်ငံတကာလူခွင့်ရေးနဲ့နိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအပါအဝင်ကမ္ဘာအတိုင်းအဝန်းအတွက်အခြေခံမူဝါဒတွေကိုထက်လောင်းအတည်ပြုပေးတဲ့သဘောတူညီချက်တစ်ရပ်ဖြစ်ပြီးဒါဟာမဖြစ်မနေလိုက်နာဖို့တော့မဟုတ်ပါဘူးဒါဟာရွှေပြောင်းအခြေချသူတွေအပေါ်မှာလူသားချင်းစာနာဖို့နဲ့သူတို့စွန့်ခွာလာခဲ့တဲ့နိုင်ငံတွေအတွက်တာမကရွှေပြောင်းလာသူတွေအတွက်ပါအကျိုးရှိအောင်လုပ်ပေးဖို့ဖြစ်ကြောင်းအတွင်းမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ် ကမ္ဘာတဝန်းရွှေ့ပြောင်းအခြေချသူပေါင်းတန်း250ရှိနေတာပါအများစုဟာပုံမှန်လမ်းကြောင်းတွေနဲ့ရွှေ့ပြောင်းလာကြတယ်လို့တချို့ကတော့ဒီလိုရွှေ့ပြောင်းချရင်လည်းလူမောင်ခိုးတွေခိုးထုတ်သူတွေရဲ့လက်ထဲကိုကျရောက်ခဲ့ကြရတာဖြစ်ပါတယ်ဒီလအစောပိုင်းမော်ရိုကိုနိုင်ငံမာရာကက်ရှ်မှာကျင်းပတဲ့အစည်းအဝေးကနေရရှိလာတဲ့ဒီသဘောတူညီချက်ကိုကုလသမဂ္ဂထွေထွေညီလာခံကြီးမှာထောက်ခံမဲ152မဲကန့်ကွက်မဲ9မဲကြားနိုင်မဲ12မဲနဲ့အခုသဘောတူညီချက်ကိုအတည်ပြုပေးခဲ့တာဖြစ်ပါတယ်
ဥရောပတမကအယူကနေသဘောတူညီမှုမပါပဲပရိုတင်နိုင်ငံခွဋ်ထက်မဲ့ No Deal Brexit အစီအစဉ်ကို EU ဖက်ကစတင်ဆွေးနွေးနေပါတယ်သဘောတူညီမှုမပါပဲခွဋ်ထွက်ရင်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေကိုနေရာပြောင်းရွှေ့ဖွင့်လျက်မှာဖြစ်တယ်လို့လေကြောင်းပြန်တမ်းရင်းနဲ့အင်္ဂလိပ်ရေးလက်ကြားမှာရှိတဲ့တင်မော်တွေအဝင်အထွက်များပြားလာတဲ့စိတ်ကန်းတွေမှာလည်းလုပ်ငန်းပိုင်းဆိုင်ရာအဟန့်အတားတွေဖြစ်လာမှာပါ2019 March လကုန်မှာဥရောပတမကကနေပရိုတင်နိုင်ငံခွဋ်ထွက်ဖို့ရပ်ပေါင်း100လောက်သာလိုတော့တဲ့အချိန်မှာဝန်ကြီးချုပ် Theresa May ရဲ့ Conservative အစိုးရဖက်ကလည်းအခြေအနေတွေပြန်ပဓာဖြစ်လာစေနိုင်မယ်သဘောတူညီမှုမပါတဲ့ခွဋ်ထွက်ရေးကိစ္စအရှိန်မြင့်ပြီးတော့ကြိုတင်ပြင်ဆင်ဆောင်ရွက်နေပါတယ်။ဝန်ကြီးဌာနအလုံးကိုမဖြစ်မနေမဟုတ်တဲ့လုပ်ငန်းတွေခဏရပ်ထားပြီးတော့အရေးပေါ်အစီအစဉ်တွေမှာအယုံဆိုင်လှုပ်ဆောင်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။သဘောတူညီမှုမပါပါပဲခွဋ်ထွက်ရင်ဥရောပတမကနဲ့ဗြိတိန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေနဲ့နိုင်ငံသားတွေအပေါ်မှာပါတက်ရောက်မှုတွေရှိလာနိုင်တဲ့အကျိုးဆက်တွေကိုရှောင်ရှားနိုင်ဖို့နှစ်ပတ်စလုံးကကြိုးစားလုပ်ကိုင်နေတာပါ။ဒါပေမဲ့လည်းအဲ့ဒီလိုသဘောတူညီမှုမရဘဲခွဋ်ထွက်လိုက်ရင်ကြီးမားတဲ့အဟန့်အတားတွေဖြစ်လာမှာကိုလည်းနှစ်ပတ်စလုံးကအတိအမှတ်ပြုထားကြတာဖြစ်ပါတယ်။
ဗီအိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗီအိုအမေရိကန်တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်American ထက်လွတ်တော်က Republican နဲ့ Democrat အမတ်တွေစုပေါင်းပြီးနိုင်ငံကြေးဝန်ကြီး Mike Pompeo ထံဗိုလ်တော်ဖူးနေကစာရေးသားပေးပို့ကြရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လက Ranger တွေပေါ်မှာမြန်မာစစ်တပ်ရဲ့လူခွင့်ကျူးလွန်မှုတွေကို Genocide လူမျိုးရုံးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့အတွက်တိုက်တွန်းထားပါတယ်။အခုလိုတိုက်တွန်းစာကိုအထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင် New Jersey ပြည်နယ် Democratic လွတ်တော်မှ Bob Menendez နဲ့ Republican ကပါတီကFlorida အမတ် Marco Rubio တို့ဦးဆောင်ပြီး Democratic Party က Maine ပြည်နယ် Republican အမတ် Susan Collins Massachusetts ပြည်နယ် Democrat အမတ် Ed Markey Virginia Democrat အမတ် Tim Kaine Maryland Democrat အမတ် Ben Cardin Oregon Democrat အမတ် Jeff Markley တို့ကလက်မှတ်ရေးထိုးပေးပို့ခဲ့တာဖြစ်ပါတယ်။ Bangladesh ကို Ranger 9သိန်းကျော်ထွက်ပြေးခိုးလုံစေတဲ့လုပ်ရက်ကိုမြန်မာစစ်တပ်ကနေစနစ်တကျစီစဉ်ဆောင်ရွက်ခဲ့ပြီးအကြမ်းဖက်တိုက်ခိုက်နှင်ထုတ်ပြီးတော့ Ranger ရောဘာပြောက်ကွယ်အောင်လုပ်ချင်တဲ့ Genocide လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ရာရောက်ကြောင်းတန်ပြဖြစ်စရာမရှိဘူးလို့ဖော်ပြပါတယ်။ဒါပြင်နိုင်ငံကြေးဌာနရဲ့ September 28ထုတ်ပြန်တဲ့ PILPG အများပြည်သူဆိုင်ရာနိုင်ငံတကာဥပဒေနဲ့ policy ဖွဲ့တွေ့ရှိချက်အရ Ranger တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နေတဲ့အတွက်ဒါကိုလွှတ်တော်ကမဆိုင်မတွက်သတ်မှတ်ပေးခဲ့တာလို့ပြောပါတယ်။ Genocide လို့တရားဝင်သတ်မှတ်ဖို့ညှင်းဆိုတာ Ranger ရင်းနဲ့ပတ်သက်ပြီးအမှန်ကိုမျက်ကွယ်ပြုပြီးတာဝန်ခံမှုတာဝန်ယူမှုမရှိရာရောက်တဲ့အပြင် Democracy လူခွင့်ရေးကိုထောက်ခံအားပေးတဲ့ American အတွက်အစွန်းထင်ကြံရစ်စေတယ်လို့လည်းဖော်ပြပါတယ်။ပြည်ရဲ့သတင်းပတ်ကလည်းအောက်လွှတ်တော်မှာ Ranger ရင်းနဲ့ပတ်သက်ပြီးလူမျိုးရုံးဖြစ်တတ်မှတ်ဖို့အစိုးပြုချက်ကိုထောက်ခံမဲ့394မဲကန့်ကွက်မဲ့တမဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်
မြန်မာအစိုးရကဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ရင်းမှာ Ranger Muslim တွေကိုပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလေးလေးနက်နက်စုံစမ်းစစ်ဆေးဖို့ဆန္ဒမရှိတဲ့အကြောင်းအထင်ရှားတွေ့ရတဲ့အတွက်အဲ့ဒီကော်မရှင်ကိုဖျက်သိမ်းပြစ်ဒဏ်တယ်လို့ New York အခြေဆိုင် HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပုတ်ထုံးနဲ့မှတောင်းဆိုလိုက်ပါတယ်မြန်မာအစိုးရကဖွဲ့စည်းထားတဲ့ဒီကော်မရှင်မှာနိုင်ငံတကာတန်တမာဟောင်းနှုတ်ပါဝင်ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂကကြည်ကြဲပြင်းပြင်းပြုစုထားတဲ့အထောက်အထားအချက်လက်တွေကိုတော့မှဒီကော်မရှင်အနေနဲ့လက်ခံစဉ်းစားခြင်းမရှိတဲ့အတွက်ပြည်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မလိုလားဘူးဆိုတာအထင်ရှားတွေ့မြင်ရတယ်လို့ HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ်။လုံခြုံရေးကောင်စီအနေနဲ့ကလည်းဒီကော်မရှင်အပေါ်အယုံကြည်မရှိသင့်ပေမယ့်မြန်မာနိုင်ငံကအခြေအနေတွေကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးကပဲစစ်ဆေးအရေးယူဖို့လွဲပြောင်းပေးတယ်လို့ HRW ရဲ့ဒီဇင်ဘာလ19ရက်နေ့ကထုတ်ပြန်ချက်မှာအကြံပြုထားပါတယ်။
မြန်မာကိုရီးယားကောင်ဆောင်နဲ့နောက်တစ်ကြိမ်တွေ့ဆုံဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလှုပ်ဆောင်နေချိန်မှာပဲအမေရိကန်ကမြန်မာကိုရီးယားကိုပုဂ္ဂလိကအကူအညီတွေပြန်အမြန်ပေးနိုင်အောင်လုပ်ဖို့လုပ်နေတယ်လို့ မြောက်ကိုရီးယားဆိုင်အမေရိကန်အထူးကိုယ်စားလှယ်စတီဖန်ဖီဂန်ကဗုဒ္ဓဖူးနေမှာပြောပါတယ်အမေရိကန်နိုင်ငံသားတွေမြောက်ကိုရီးယားကိုတောင်းရောက်ဖို့အတွက်အမေရိကန်အစိုးရကကန့်သတ်ထားရကနေအခုတော့ထောက်ပံ့ကူညီဆိုင်ရာလှုပ်ဆောင်နေသူတွေနဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုရှော့ချပေးတော့မှာဖြစ်ကြောင်းတောင်းကိုရီးယားကိုရောက်လာချိန်မှာအထူးကိုယ်စားလှယ်ဖီဂန်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံမှာလာမယ့်ဆောင်းလွင်ကာလကြမ်းတမ်းတဲ့ရာသီဥတုဓာတ်ကိုခံကြရမှာဖြစ်တဲ့အတွက်တင့်တော်တဲ့အကူအညီတွေဘယ်လိုပေးနိုင်မလဲဆိုတာကိုအမေရိကန်ကူညီထောက်ပံ့ရေးအဖွဲ့တွေနဲ့ဒီနှစ်ဆန်းအစောပိုင်းလောက်မှာတွေ့ဆုံပြီးတော့ဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ်ထရမ့်အစိုးရအဖွဲ့ကအမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်ရောမြောက်ကိုရီးယားပေါ်မှာပြင်းထန်တဲ့ဖိအားပေးဖို့ပါလှုပ်ဆောင်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံတဲကိုအမေရိကန်ကူညီကယ်ဆယ်ရေးအဖွဲ့တွေတောင်းရောက်ခွင့်အတွက်ပိတ်ပင်ထားခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်ကအဆင်အယဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့မြောက်ကိုရီးယားကိုဘာသာရေးအဖွဲ့တချို့ပါတဲ့အမေရိကန်ကူညီအဖွဲ့တွေကနှစ်ပေါင်းများစွာအထောက်ပံ့တွေပေးနေတာပါ။မြောက်ကိုရီးယားနိုင်ငံမှာ1990တုန်းကစားနပ်ရိက္ခာရှားပါမှုကြောင့်တည်ဆုံးသွားသူအရေးတွေဟာသိမ့်နဲ့တန်းနဲ့ချီးပြီးတော့ရှိခဲ့ပါတယ်
။ချောမွေ့ပြီးတော့တဘာဝအတိုင်းကြည်လင်နေတဲ့အသားရေရဖို့အမျိုးသားတွေစိတ်ဝင်စားမှုရှိလာတဲ့လက်ရှိပြည်လက္ခဏာတွေတွေ့လာနေရပါတယ်။ရှင်မွေးနဲ့အလောက်ကုန်ပစ္စည်းတွေထုတ်လုပ်တဲ့ကမ္ဘာကျော်ကုမ္ပဏီကြီးတွေဖြစ်ကြတဲ့ Chanel နဲ့ Estée Lauder တို့ကခေတ်ရေစီးကြောင်းကိုပြောင်းလဲတဲ့အနေနဲ့အမျိုးသားတွေအတွက်အသားရေထိန်အလောက်ကုန်တွေကိုအစပြုထုတ်လုပ်လာပါတယ်။တဘာဝဆံပြီးတော့အယောင်သိပ်မတော့တဲ့အမျိုးသားတွေအတွက်အသားရေထိန်အလောက်ကုန်ပစ္စည်းတွေအတော်များများကိုအဲ့ဒီကုမ္ပဏီတွေကထုတ်လုပ်လာကြပါတယ်။အမျိုးသားသုံးမိတ်ကပ်တွေကိုပထမဆုံးအသုံးပြုတဲ့တောင်ကိုရီးယားနိုင်ငံမှာ Chanel ကသူတို့ရဲ့ Boy ဆိုတဲ့အလောက်ကုန်ပစ္စည်းတွေကိုစက်တင်ဘာလမှာစပြီးတော့မိတ်ဆက်ပေးခဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်။တောင်ကိုရီးယားကအမျိုးသားတွေဟာအသားအရေထိမှုအတွက်အမေရိကန်နဲ့ပြင်သစ်ကအမျိုးသားတွေထက်ဆဲဆပိုပြီးတော့ငွေအကုန်ကျခံကြပါတယ်။လန်ဆန်းနေတဲ့ K-pop အစိုးရအမျိုးသားလေးတွေရဲ့ကြည်လင်တဲ့အသားအရေကဒီအချက်ကိုပေါ်ပြီးတော့ပိုလွင်စေပါတယ်။ငယ်ရွယ်ပြီးတော့ကိုယ့်ကိုယ်ကိုယူဆကြတဲ့တမန်အမျိုးသားတွေဟာပိုပြီးတော့ကြည်ကောင်းအောင်ရေတပ်ပါတဲ့အသားအရေထိန် cream တွေကိုသုံးကြပြီးတော့နှာခမ်းအစီလဲဆိုးကြသလိုမျက်ခုံးမွေးလဲဆွဲလို့ရှိပါတယ်။ online ပေါ်မှာတင်ထားတဲ့အမျိုးသားမိတ်ကပ်လိန်းတွေကိုတောင်စပြီးတော့ကြည့်ရှုသူတွေရှိလာနေပါတယ်။တရုတ်နိုင်ငံကအကြီးဆုံး online အယောင်ကုမ္ပဏီတစ်ခုမှလည်းအမျိုးသားအလောက်ကုန်အယောင်ဟာဂျွန်လာမှာ68ရာခိုင်နှုန်းအထိခုန်သက်သွားပါတယ
်။ဇာတာပရီနေနဲ့ခင်တဲ့အစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့နန်းလောင်တို့ကတင်ဆက်ခဲ့တာပါ။အခုတော့သတင်းလှော်ရီကိုကြားမှာပါရှင်။မြန်မာဆိုရကဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလေးလေးနက်နက်စုံစမ်းစစ်ဆေးဖို့စံနာမရှိကြောင်းအထင်ရှားတွေ့ရတဲ့အတွက်ဒီကော်မရှင်ကိုဖျက်သိမ်းတင်ကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကမနေ့ကတောင်းဆိုလိုက်ပါတယ်အကြောင်းစုံကိုဆက်ပြီးနှားဆင်ပါရှင်ရိုဟင်ဂျာတွေပေါ်ဖိနှိပ်တဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့နိုင်ငံတကာတန်တမန်ဟောင်းနှစ်ဦးပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကမျက်မျှတတစုံစမ်းစစ်ဆေးနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းဘက်ကအရင်ကမျှော်လင့်ချက်တွေရှိခဲ့တာပါဒါပေမဲ့ကုလသမဂ္ဂကကြဲကြဲပြန့်ပြန့်ပြုစုထားတဲ့အထောက်အထားချက်လက်တွေကိုတော့ဒီကော်မရှင်နေနဲ့လက်ခံစဉ်းစားခြင်းမရှိတဲ့အတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်နေနဲ့မလိုလားဘူးဆိုတာအထင်ရှားတွေ့မြင်ရတယ်လို့ HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် Unfortunately the chairwoman Mrs. Manolo the Filipino former deputy foreign ministerhas said that after 4 months
kamakongsa wae ukkata phit de philippine dutiya nangan ja yi wunyi haw miss manalo ane ne pyaw taw da ga turu commission phwe pi le la ja de a thi khai ma de a chet let de ko ma twet ya de bu lo so ba de di pyaw so che ha a de be long wa ma shi ba bu kula tamaka ga thau pyan tha de sa myan na 400 pa de a sin khan la ma so yin lu de ko belo nyin pan nait set tat phyat de le a tin arama pyu chin de le naw ywa de ko mi shu da a tin a cha maw thau da sa da de ko a thau စာရာတွေကိုအထောက်အထားတွေနဲ့ဖော်ပြထားပါတယ် HRW ဆိုရင်လည်းအစည်းအဝေးခန်းစားအတော်များများထုတ်ပြန်ခဲ့သလို AI နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့နဲ့အမေရိကန်နိုင်ငံသားရေးဌာနတွေရဲ့ကြီးမားကျယ်ပြန့်လာတဲ့အစည်းအဝေးခန်းစားတွေလည်းရှိနေပါတယ်တခြားအဖွဲ့အစည်းတွေထုတ်ပြန်တဲ့ဒါဇင်နဲ့ချီတဲ့အစည်းအဝေးခန်းစားတွေလည်းရှိနေပါတယ်ဒါပေမဲ့ကော်မရှင်ဥက္ကဋ္ဌကသူ့အနေနဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အထောက်အထားမတွေ့ရဘူးလို့ပြောဆိုနေတာဟာဒီကိစ္စကိုအလေးနဲ့မရှိဘူးဆိုတာထင်ရှားပါတယ်ဒီတော့သူဥဆောင်တဲ့ကော်မရှင်အနေနဲ့လဲဆွဆွဲချက်တွေကိုအလေးနဲ့ထားမှာမဟုတ်ပါဘူး
ဖိလစ်ပိုင်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းတမ်မတ်ကြီးရိုဆာရီယိုမန်နလိုဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကနေဒီဇင်ဘာလ12ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူတို့ကော်မရှင်အနေနဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်ခိုင်မာတဲ့အထောက်အထားတွေအခုချိန်ထိမတွေ့ရသေးဘူးလို့မစ်မန်နလိုကသတင်းတောက်တွေကိုအခုလိုပြောပါတယ်။
The alleged complaints of the international community have not formally reached us.They just talked. They don't need a commission in their pocket. They tell me to talk about it. Susie, yeah. Susie, yeah. Susie, yeah. Kona kyan ki ya wa. Or any ma uti ya wa. They tell me to talk about Susie, yeah. Susie, yeah. Susie, yeah. Kai ma re. They tell me to talk about it. Ya ni ne ni ta. Kuma mo shi ni wa.
အခုလိုမြန်မာကော်မရှင်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေကိုအသေးချာစုံစမ်းစစ်ဆေးလိုစိတ်မရှိတဲ့အတွက်ဒီကော်မရှင်ကနေတနှစ်ကြာပြုစုမဲ့တွေးရှိချက်အစီရင်ခံစာကိုလုံခြုံရေးကောင်စီအနေနဲ့အချိန်ယူစောင့်မနေတော့ဘဲ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းတင်ကြောင်း Brett Adams ကပြောပါတယ
် And so we're trying to explain to those members of the Security Council
ဒီကော်မရှင်ရဲ့စုံစမ်းမှုတွေကိုအယုံကြည်မရှိသင့်တယ်လို့သူတို့ရဲ့အစီရင်ခံစာကိုလည်းစောင့်နေဖို့မလိုအပ်ကြောင်းလုံခြုံရေးကောင်စီနဲ့လူခွင့်ရေးကောင်စီအဖွဲ့ဝင်တွေတခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်တို့ရှင်းပြနေပါတယ်
။လက်ရှိလုံခြုံရေးကောင်စီဘက်ကတော့ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူဒဏ်ခတ်မှုတွေလုပ်ဖို့စဉ်းစားနေပြီးအငြင်းအဖွဲ့ဝင်ပြည်ထိုင်နိုင်ငံရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားဘဲပြန်လည်လက်ခံဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့အချက်တွေပါဝင်ကြောင်းတရားပါရရှင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရခိုင်ပြည်နယ်ရမ်းပြန့်မြို့နယ်ကြောင်နီမော်ကျေးရွာအုပ်စုမှာလူမျိုးအမည်မှားယွင်းပြီးနိုင်ငံသားစီစီရေးကပ်ပြားထုတ်ပေးထားတဲ့လူပုဂ္ဂိုလ်22ဦးရှိခဲ့တာကိုပြန်လည်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့အလုတ္တမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ် VOA သတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင
်ဘူသီးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကဘင်္ဂလီလူမျိုးတွေကိုကမန်တိုင်းရင်းသားအမည်ခံပြီးနိုင်ငံသားစီစီရေးကတ်ထုတ်ပေးတွေကိုပြန်လည်စီစစ်ဖို့မနေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာမေးမြန်းခဲ့တဲ့အပေါ်ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ရမ်းမြဲမြို့နယ်ကြောင်နီမော်ကျေးရွာအုပ်စုမှာပြီးခဲ့တဲ့ဇန်နဝါရီလလောက်ထဲကနိုင်ငံသားစီစီရေးကတ်ပြားတွေထုတ်ပေးဖို့ဆောင်ရွက်ခဲ့တာဖြစ်ပြီးအဲဒီကလူရေ3300ကျော်ကိုနိုင်ငံသားစီစီရေးကတ်ပြားတွေထုတ်ပေးခဲ့တာဖြစ်တယ်လို့ဝန်ကြီးကဆိုပါတယ်။ဒီလိုကြောက်ညီပေါ်ကလူကြီး3300ကျော်ကိုကမန်လူမျိုးအနေနဲ့နိုင်ငံသားစစ်စည်းကတ်ထုတ်ပေးခဲ့တာမှာလူကြီး21ဦးဟာလူမျိုးအမည်မှားရင်တတ်မှတ်မိကကမန်လူမျိုးအနေနဲ့နိုင်ငံသားစစ်စည်းကတ်ပြားတွေထုတ်ပေးမိခဲ့တယ်လို့ဝန်ကြီးကဆိုလိုက်ပါတယ
်။ရမ်းမြမြို့နယ်မှာဦးစီးပြီးတော့မှထုတ်ပေးထားတဲ့အမှုတွေ3306မှုတွေမှုစလုံးမှာ1982ခုနှစ်မြန်မာနိုင်ငံသားဥတွေနဲ့ကိုက်ညီပြီးတော့မှမြန်မာနိုင်ငံသားအရေးချင်းပြေဆုံးလူများဖြစ်တာကိုတွေ့ရပါတယ်။တို့ရတွင်အမှုတွေ3285မှုမှာကမန်လူမျိုးလို့ထုတ်ပေးတာမှန်ကန်ကြောင်းတွေ့ပါတယ်။ကျန်ပြည်တော်စု9စုရဲ့အမှုတွေ21မှုလူ21ဦးကတော့ကမန်လူမျိုးအဖြစ်ကြေညာမှုရှိမရှိပြန်လည်စစ်ဆေးဖို့လိုတယ်လို့ကျွန်တော်တွေ့ရှိပါတယ်။အဲ့ဒီတွေ့ရှိချက်များအရာရုံးရုံမှာရှိတဲ့ဒုတိယညွှန်ကြားမှုချုပ်ဦးစီးပြီးတော့မှအဖွဲ့တစ်ဖွဲ့နဲ့ဒေတာကိုဝင်ဆင်းရှင်းလုပ်ပါတယ်ဆက်ဆီးပြီးတော့မှတွေ့ရှိရများပုံမှာမူတည်ပြီးမှအဲ့ဒီ21ဦးအတွက်ပြန်လဲထုတ်ပေးတဲ့လူမျိုးအမှန်နဲ့စင်းကိုကျွန်တော်တို့ပြန်လဲထုတ်ပေးသွားမှာဖြစ်ပါတယ
်ဘလို့ကြောင့်မှားယွင်းခဲ့လဲဆိုတာကိုတော့ခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးဝန်ကြီးဘက်ကဒီလိုမှားယွင်းမှုကိုပြန်လဲစစ်စစ်ကအရေးယူသွားမယ်လို့လဲဆိုပါတယ်ဝန်ကြီးပြောကြားချက်နဲ့ပတ်သက်လို့လွတ်တော်မှာဆွေးနွေးတင်ပြခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကတော့မြေပြင်အခြေအနေနဲ့ဝန်ကြီးပြောဆိုချက်ကကန့်ညင်မှုမရှိဘူးလို့ဝေဖန်ပြောဆိုလိုက်ပါတယ်
။မြေပြင်အနေထားနဲ့ကတော့ကျွန်တော်တို့သိထားတာအများကြီးရှိပါတယ်။ကျွန်တော်စီမှာလေဒီအဲ့ဒီဘက်ကဒီကမန်ကိစ္စတွေနဲ့ပတ်သက်လို့အထောက်အထားတွေလင်းအများကြီးပေးထားတာကြီးတယ်။အဲအဲ့ဒီဒေသမှာကမန်ကဒီလိုမရှိပါဘူး။ကျွန်တော်တို့ကတော့စောင့်ကြည့်နေပါတယ်။သူကတော့ပြောတယ်ဒီပြည်သူလူထုနဲ့အထူးသဖြင့်ဒီလက်တော်ကိုယ်စားလှယ်တွေ CSO တွေ Now we are the Yepaga General, the Tayanda Gansong, the Bubam, the Samoa Melo, to have your daughter. So, do you want me, my Lauti, or let the Jamalip or not, or Sanji nearby?
Bigger Yapanga, Johnny Mama, Nangana Sissy, Capta Topeke, Duriha, Bingali Lumuri Pichon, Gaman Lumu Taka, Nangana Sissy, get Topeke, so be. Data can rene, Yakai Nangay party driga, Gangwan Muri, locate our aim. Deep in, Yakai Pine Luto Male, Tane Patalo, a suit in Twinkera Mu, Shigare, Gaman Lumuri Pacale, Tane Patalo, Nangano Tamra Siguba, Gangwa Satinkera Rile, Shigare. Lashi Chini Maro, a coolo, Marian Tope Tare Luna Sata Ugo, Pianle Season Muri, Lonely Delo, Winjiga, Yosu Tavarishi.
VOA didn't out make up a shit. Time your man is that mess on you got Jay out the Kuma. Nyama shrip down look the mammy dazu in Legu, the pet to repeat, then the ash shinny de dega. A diga dear camp here, you saw Tadu no ugo, game dine yet a puga, dizemala sago yen in yenny by ma. Game dine yangle, Jay Rama, Pansy, like barre. Time chase I VOA didn't out my emaga, the name people tabarish.
Time your man is that mess on you. May down jay or also dema, Yama shape young Lutama, poor me dazu in Liu. Dizemala sacha yeniga. Ye yes, I said Tatia Mune. Tainanga, warrant out to the Ugo, can ye be near them up, pammy de chow. Atakayadu, me dazu ne, nizer de, may some yoga to Uga, Piopiabare.
I remember that, may some yoga, that other peca, neawa, and be near the Dapoarigo, and we died to a job, if you are. To me, I'm the kind be near, kind of.
Drogo Pansina ye dwe, Duruga, the name bigger alule subare, the yen bina ye da pega. Pansy sisig every day now. Druga, that chest down, wink and tare lule, nema anabai nibega subare. Druga ro, ye kind binegani laja be. Go sweet, call go sweet. Dozo call and ega no chitare lule subare. Drogo ro, time back ma, mugin lo tare dwe. Time back go, majage ma. Then lep young be melule subare. Dizemala sashi and nema ro, mesa muma. Go show yes an ego, pansy gabby. Dizemala sakoya ne maro. Tatia muma, a tiga taniashi do pier warrant token hire. Yama ship down the man ugo. Yama be them up, pamigate up, pibarishem.
Time chase I view it drained out, my imabashi. A cool celebrito, Nanganagar in Wadabogu, Dinsamaba. Mexico nezema, the dying disound make a sad dread. Two down tari, American dollar, nabilium yayi. A soya yandiarigu lame. Taoja Ninya, the Gao Yama, the Zay the Bind Yasai Dimes will be changed out Yosu Mugani, American Tamara Donald Trumpaga, a short pillar to a Democratic Republican Ludo and Madri, she said Lungans into a Ludo Dreamer, Dreson, Swinny Nijabare, view it in out Jeff Custer, people tarried the Dinwagu, Nalonga Sabi, Yop Yamavashi.
American Asoya Yanyari Yamato on February last year, Nate Donane, Yeto Luto Mamma Jack and Dipu Melo, Republican Atello Dog on some Mitch McConega Piovare. Digello Luton at the Mra Imiroja, Jacala, Yeto Donse to the Botuni Chamiana Musuin, Machima Pilo at the Yibo One and Regalello, Janet Asoya Tana Regalongan with Taujaninia the Gang Joy and Yasai Piamava. A taikan democrato pega, damra tone tramia tonsu chego de bomb to redre, a culo, ye do donze go debut pilayaralo, Mitch McConega culo piovare.
I'm sorry that my Democratic colleagues couldn't put the partisanship aside and show the same good faith flexibility.
Generally, a lopo can bet democratic pega, party zuego, bepe matana in edre, semacom piavare. Damra traha, general nanga ye, nezad de didan kamebi, longjo mushibo to damaga. American Midazu, a baking ye a dwell, low at the Yemi de Yashi on Tubeka, Swinway Ni Nambo, Lampuin Tares or Abiata Gabari.
Neza Longjong Yema, low at the Gonja say to a Natansago Kunema, Dola, Titermaton, Billion Tonsepo, Democrato Pega Timbia Tabeme, the 90s how ye don't puboram hobau. Democrat Badiga, Lunesu, Gans on Otello to Oma, Chuck Schumagale, ye do don't say a debut make a sago Taukama Pibeme, the 90s how ye ha, Tiamu Mashire, Alahata, Gomen with Pitadre, Taukamam Hopul, Okulo Piavare.
Democrats have been perfectly clear. We want smart, effective border security, but that's not a wall.
The President of the Gaysago, Shishin Lilin Pio Tabiavi, Tiamu Shire, Neza Longyungu, General Lulabare. Time, the Rhine South Purum Hobo. Neza Lunyego, Democratic Bega, Sanjin, Kanguan Nires of Yo, Tamrane, Republican Party, Gonzon Libega, Jenjin Pioni Jarava, ဒီနေ့မနေ့မာရင်ပဲအဲ့လိုပြောကြပါသေးတယ်။အဲ့ဒါလုံးဝမမှန်ပါဘူး
။သမ္မတ Trump ရဲ့အကြံပေးကယ်လီယန်ကွန်ဝေးကလည်းသမ္မတဖက်ကတိုင်းတီဆောက်ရဲ့ရမုံဝင်ကိစ္စတခြားနိလန်းတွေနဲ့စဉ်းစားမယ်လို့အခုလိုပြောပါတယ်။
I'll take a look at that certainly you know it, this is all breaking news in other words with the congress
တမရကတခြားနေတဲ့ကိုရှာပါလိမ့်မယ်လွတ်တော်ဘက်ကနေပြီးတော့ဘလို့တင်ပြလာမလဲဆိုတာကိုစောင့်ကြည့်ရမှာပါဒါမဲ့လည်းဒီလိုပြောလို့ဒရိုင်းဆောက်မယ်ဆိုတဲ့ကတိကိုတမရဘက်ကဖျက်လိုက်တာမဟုတ်ပါဘူးရွေးကောက်ပွဲမဲဆွယ်ပွဲတွေမှာပေးခဲ့တဲ့ကတိကိုပြောနေတာမဟုတ်ပါဘူးပြည်သူပြည်သားတွေကိုလုံခြုံအောင်လို့ကာဝယ်ပါမယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့တမရတဦးအနေနဲ့ပေးထားတဲ့ကတိကိုပြောနေတာပါ
2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ခရုံကလူမှုကြီးကြပ်ရေးဥပဒေတွေတင်းကျပ်ပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မယ်လို့သမ္မတထရမ့်ကကတိပေးပြောဆိုခဲ့တာပါဒေါ်လာဘီလျံပေါင်း20ကုန်ကျမဲ့ဒီတတိုင်းတည်ဆောက်ဖို့ဒေါ်လာ5ဘီလျံကနဦးသဘောတူဖို့သမ္မတထရမ့်ကတောင်းခံထားပြီးတည်တောင်းဆိုချက်ကိုဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်အမတ်တချို့ကအပြင်းထန်ကန့်ကွက်ထားကြတာပါလက်ရှိမှာလွတ်တော်နေရာစလုံးကိုသမ္မတထရမ့်ရဲ့ Republican Party ကထိန်းချုပ်ထားပေမဲ့လည်းတတိုင်းတိဆောက်ရေးရှေ့တို့အတည်ပြုနိုင်ခြင်းမရှိသေးပါဘူး။တတိုင်းတိဆောက်ရေးကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြတဲ့ Democrat တို့ကအောက်လွှတ်တော်ကိုလာမဲ့ January လမှာထိန်းချုပ်လိုက်တဲ့အခါပြင်းထန်တဲ့နိုင်ငံရေးစိန်ခေါ်ချက်တွေနဲ့လည်းသမ္မတထရမ့်ထပ်ပြီးရင်ဆိုင်ရဖို့ရှိနေတာဖြစ်ပါတယ်ရှင်
။နားလောင်ပါရှင်။အခုတော့ဒီဇင်ဘာလ2ရက်ကအခါသမယဒေသချင်းအစီအစဉ်ကိုတင်ဆက်မှာပါ။အဆိုတော်ရတနာဦးတည်ဆူထားပါတယ်ရှင်။ကြာခင်မှာတော့ဇာတာပတိနေနဲ့ခင် VOA မြန်မာပိုင်းရဲ့ဒုတိယပိုင်းအစီအစဉ်ကိုဆက်လက်နားဆင်ရတော့မှာပါရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတဲ့အတွက်ကျေးဇူးတင်ပါရှင်။မြန်မာစံတော်ချိန်မနက်6:00နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32ကီလိုဟတ်9335လိုင်းဒိုမီတာ40ကီလိုဟတ်9483လိုင်းဒိုမီတာ48ကီလိုဟတ်6153လိုင်းလက်မီတာ190ကီလိုဟတ်1905တို့ကနေလဲဖန်ယူနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလဲဓာတ်ရိုက်နားဆင်နိုင်ကြပါတယ်အခုဒုတိယပိုင်း나이ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျမယုံကြည်တာကိုပြောရမယ်ဆိုရင်တော့တက်ရှိတတဝါတိုင်းဟာဘဝတစ်ခုရလာပြီဆိုရင်
ဒါကတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရမှာပါ။ဒါပြင်ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်ဒေါခင်မျိုးသက်နဲ့ဒေါ်လှလှတန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။ကျွန်ုပ်တို့ရဲ့အင်းကြီးချင်းမြမဆိုတဲ့ခေါင်းစဉ်နဲ့ The Sentinel သတင်းစာအက်ဒီတာအာပေါ်မှာမကြသေးခင်ကမြမနိုင်ငံကိုအိန္ဒိယသမ္မတရမ်နတ်ကိုဗင်တွားရောက်ခဲ့တဲ့ခီးစဉ်ကနေနှစ်နိုင်ငံခေါင်းဆောင်တွေနဲ့ပြည်သူတွေကြားဆက်ဆံရေးကိုပြန်ပြီးသုံးသပ်လာစေတာနဲ့အစချီးထားပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတစ်လွှားကအရူနာချာပရာဒက်ရှ၊နာဂါလန်၊မနီပူနဲ့မီဇိုရမ်ပြည်နယ်လေးပြည်နယ်နဲ့မြန်မာတို့ကြားနယ်နိမိတ်ချင်းထိစပ်နေတဲ့နေရာကမိုင်ပေါင်း1020ကျော်ရှည်လျားပါတယ်။ဒီဒေသတွေမှာ ULFA, NDFB,NSCN အပါအဝင်နေဆက်ကြောဖြတ်လှုပ်ရှားနေတဲ့နာဂမီဇိုရမ်စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိနေပြီးဒီအဖွဲ့တချို့ဟာအိန္ဒိယအရှေ့မြောက်ဒေသတွေမှာအခြေချပြီးတိုက်ခိုက်မှုတွေလုပ်နေတာပါတဲ့ဒါပေမဲ့အခုအိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးမှာဒီလက်နက်ကိုင်အဖွဲ့တွေနှစ်ဖက်မြေပေါ်ကနေတိုက်ခိုက်မှုတွေလုပ်ခွင့်မပေးဖို့အတွက်ကြိပြုခဲ့ကြတဲ့အပြင်အကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ဆောင်ရမှာကမ္ဘာနိုင်ငံတွေအနေနဲ့နေရာတနေရာချင်းစီလိုက်တိချာရွေးချယ်လှုပ်ဆောင်မှုတွေအဆုံးသတ်ကြဖို့မြန်မာသမ္မတဦးဝင်းမြင့်နဲ့အတူတောင်းဆိုချက်ကိုပူးတွဲထုတ်ပြန်ခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးဒါဟာဒေသရင်းတည်ငြိမ်အေးချမ်းမှုကိုတိတိတသားချင်းချောင်နေတယ်ဆိုတာကိုသမ္မတနှစ်ဦးစလုံးကပဲသဘောတူကြတယ်လို့နှစ်နိုင်ငံနယ်စပ်ဒေသတွေလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်လှုပ်ဆောင်ဖို့လိုအပ်နေတယ်ဆိုတာကိုလက်ခံကြတဲ့အတွက်ဒါဟာအလားအလာကောင်းတစ်ခုဖြစ်တယ်လို့យေတာထားပါတယ်။ဒါအပြင်အိန္ဒိယအရှိဘိုင်းနဲ့မြောက်ပိုင်းကပြည်နယ်တွေမှာနေထိုင်သူတွေဟာသူတို့ရဲ့အိန္ဒိယချင်းမြန်မာနိုင်ငံအကြောင်းသာမကတခြားအိန္ဒိယချင်းတွေဖြစ်တဲ့တရုတ်၊ဘင်္ဂလားဒေ့ရှ်၊ဘူတန်နဲ့နေပေါ်နိုင်ငံတွေအကြောင်းကိုပါသိပြီးမသိကြသေးတဲ့အတွက်အထက်တန်းနဲ့တက္ကသိုလ်အဆင့်သင်ယူညွှန်းတန်းတွေမှာပါထည့်သွင်းရေးဆွဲပေးဖို့အတွက်လိုအပ်ကြောင်းနဲ့အထူးသဖြင့်မြန်မာနဲ့ကူးလူဆက်ဆံမှုများတဲ့အတွက်မြန်မာအကြောင်းကိုသိအောင်အစိုးရကလှုပ်ဆောင်ပေးဖို့လဲရည်သားထားပါတယ
်ဆက်လက်ပြီးရိုဟင်ဂျာတွေဌာနပြန်ပို့ရေးကုလသမဂ္ဂရဲ့ရည်ယူဆောင်ရွက်မှုနဲ့ပတ်သက်လို့ဗြိတိန်ကတင်သွင်းတဲ့အဆိုပြုချက်ကိုမော်စကိုနဲ့ဘေကျင်းတို့ကကန့်ကွက်ဖို့ရှိတဲ့အတွက်အောင်မြင်ခြင်းမှအောင်မြင်ပါလိမ့်မယ်ဆိုတဲ့ကောင်းကြီးနဲ့ Asia Times မှာဘတ်တလင်နဲ့ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝေးနိုင်ငံတွေဖြစ်ကြတဲ့ရုရှားနဲ့တရုတ်တို့ကရိုဟင်ဂျာဒုက္ခသည်ပြည်ပခအရေးဖြေရှင်းဖို့ဗြိတိန်ရဲ့အဆိုပြုချက်အပေါ်ဆွေးနွေးမှုကိုပိတ်မှောက်နေကြပြီးဗီတိုအာနာသုံးကန့်ကွက်ပယ်ချနိုင်တယ်လို့အစချီရေးသားထားပါတယ်။ဒီအဆိုပြုချက်မူကြမ်းအရရိုဟင်ဂျာဒုက္ခသည်အရေးဖြေရှင်းဖို့ဘာမှပြုဆောင်နိုင်ခြင်းမရှိဘူးဆိုရင်တိကျတဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့ဒါမှမဟုတ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကျိုးပန်းစရာရှိတယ်လို့ရိုက်တာနဲ့တခြားသတင်းတွေမှာဖော်ပြခဲ့ကြပါတယ်။အဆိုပြုချက်ပေါ်မဲခွဲဆုံးဖြတ်ရမှာလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံနဲ့ထောက်ခံမဲကိုမဲရရှိဖို့လိုအပ်ပြီးအမြဲတမ်းအဖွဲ့ဝင်9နိုင်ငံတို့ဖြစ်ကြတဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှားနဲ့တရုတ်တို့ထံက ဗီဒိုအာနာသုံးပြီးမကန့်ကွက်ကြဖို့လိုအပ်တာဖြစ်ပါတယ်ရုရှားနိုင်ငံဆိုင်ရာကုလသမဂ္ဂတာမကြီးဗက်ဆလီနဗန်ဇီယာကဒီအဆိုပြုချက်ဟာမတင်တော်ဘူးအချိန်မတန်ဘူးအကျိုးမရှိဘူးလို့ရိုက်တာသတင်းကိုပြောခဲ့ပြီးတရုတ်တာမကြီးမောင်ဆောင်ရှုကတော့ဘယ်လိုမှကောက်ချက်ချပြောကြားခြင်းမရှိခဲ့ပါဘူးဒီဆုံးဖြတ်ချက်ကိုအတည်ပြုမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာ9သိန်းကျော်ကိုဌာနေပြန်လက်ခံရေးမှအချိန်စရာကန့်တတ်ဖို့လိုအပ်ပြီး2016နဲ့2019မှာရခိုင်ပြည်မြောက်ပိုင်းမှာအရက်သားတွေပေါ်မြန်မာစစ်တပ်ရဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုရေးယူရမှာဖြစ်ပါတယ်ဒါပေမဲ့ဒီဇင်ဘာ16ရက်နေ့ရိုက်တာသတင်းဌာနရဲ့အထူးသတင်းတပုတ်မှာတော့ရိုဟင်ဂျာတွေအရင်နေထိုင်ခဲ့တဲ့နေရာတွေမှာအဆောက်အဦတွေဆောက်လုပ်ထားတဲ့ဂျိုဒုကနေရိုက်ကူးထားတဲ့ရုပ်ပုံတွေလည်းဖော်ပြထားပြီးဒါကိုထောက်ရှုခြင်းအပြင်ရိုဟင်ဂျာတွေဌာနေပြန်ရေးဟာဖြစ်နိုင်ဖို့အလားအလာနေပါတာဖြစ်ပါတယ်ဒါအပြင်အဲ့ဒီဒေသတွေမှာရခိုင်နဲ့တခြားမြန်မာနိုင်ငံကမွတ်စလင်ဘာသာဝင်တွေမဟုတ်ကြသူတွေအခြေချနေထိုင်ကြတာတွေ့ရတယ်လို့လည်းရိုက်တာသတင်းမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်မှာကော့ခ်စ်ဘဇာရှိဒုက္ခသည်စခန်းတွေမှာရှိတဲ့တဲအိမ်တွေထက်ပိုခိုင်ခန့်တဲ့တဲအိမ်တွေကိုဘင်္ဂလားဒေ့ရှ်အရှေ့တောင်ကမ်းခြေရှိကျွန်းကျွန်းမှာဆောက်လုပ်နေတဲ့အတွက်အဲ့ဒီမှာရိုဟင်ဂျာတချို့ကိုပို့ဆောင်အခြေချစည်းဖို့ရှိပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ရှိအကဲခပုဂ္ဂိုလ်တွေအစိုးရလက်ရှိအနေအထားမှာပါလက်စတိုင်းပုံစံမျိုးအခြေအနေဖြစ်တဲ့အများအန်းရှိနေမဲ့ဒုက္ခသည်လူဦးရေအခြေအနေမျိုးဘင်္ဂလားဒေ့ရှ်နေဆက်မှာဖြစ်နိုင်စရာရှိတာတွေ့ရတယ်လို့យេតាថាပါတယ
်ဆိုရရှင်များရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းဖို့ရပ်ပိုင်းလာကြမှာတော့တယ်ကိုလိုနာမဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းရေးရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တူတက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သရရှင်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေတဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုခုလိုစနေနေ့နဲ့အင်္ဂါနေ့ညတွေမှာ VOA မြန်မာပိုင်းကနေတင်ဆက်ပေးနေပါရစေ။အခုတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက tip tip ကထိပ်ဖြာ of of ကရဲ့ the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေ ောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
When you agree, like some of you, a meatball out there, she bad it. Now, by impossible, the bony Johnny did it.ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို ATM အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်အခုလိုဒေါ်လာလတန်းတင်ဆက်နေတဲ့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုံးလွှင့်ပါပါကံအောင်လွတ်တော်မကြသေးမီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာအမေရိကန်အစိုးရနဲ့မြန်မာအစိုးရဆက်ဆံရေးပေါ်ဩဇာတက်ရောက်မှုတစုံတရာမရှိနိုင်ပါဘူးလို့ပမော့ခဒေးဗစ်စတိုင်းဘတ်ကဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံအပေါ်တခြားနီးထိခိုက်စရာတွေရှိနေတဲ့အတွက်အရေးကြီးတယ်လို့လည်းဆိုပါတယ်။ဝါရှင်တန်မြို့တော်ဂျော့ချ်တောင်းတက္ကသိုလ်ကဂုံတူးဆောင်ပမော့ခဒေးဗစ်စတိုင်းဘတ်နဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသပ်ချက်ကိုတော့အပြည့်စုံနားဆင်နိုင်ပါပြီ
။ It will make it much more difficult to provide certain kinds of assistance.There'll be humanitarian assistance.
အကူအညီတချို့ပေးဖို့အခက်အခဲတွေပိုပြီးတော့ရှိလာနိုင်ပါတယ်။ Humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်ပံ့တွေ၊ဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လည်းပါလာလိမ့်မယ်လို့ထင်ပါတယ်။ယင်းနီးမြုပ်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်။ပုဂ္ဂလိကယင်းနီးမြုပ်နှံမှုကိုလည်းနောက်တွန့်သွားစေပါလိမ့်မယ်။ဘာကြောင့်လဲဆိုတော့သူတို့ယင်းနီးမြုပ်နှံလိုက်လို့ရှိရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့ထင်ခံကြရမှာပါ။ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာအပေါ်အနှုတ်လက္ခဏာတက်ရောက်မှုရှိနေပါလေ
။ဒါပေမဲ့ပမောခမြာဒီမှာ humanitarian assistance လိစာနာမှုအကူအညီပေါ့လေ။ဒီစာနာမှုအကူအညီဆိုတာအဲဒုက္ခသည်တွေအတွက်ပါပေးမဲ့အကူအညီဖြစ်ပါတယ်။ဒီလိုထိခိုက်တဲ့ကိစ္စမျိုးဟာကျူးစွတဲ့ကိစ္စလို့ထင်ပါလားခင်ဗျာ
။ Well, it depends on what kind. Humanitarian assistance is needed, but your definition of humanitarian assistance is different.
For example, ဘယ်လိုစာနာမှုအထောက်ပံ့မျိုးလဲဆိုတဲ့အပေါ်မှာမူတည်ပါတယ်။စာနာမှုအထောက်ပံ့ဆိုတာလိုအပ်ပါတယ်ဒါပေမဲ့ဒီနေရာမှာအတိတ်ပဲဖွင့်ဆိုတာကွဲလွဲမှုရှိပါတယ်စစ်ဆိုးရလက်ထက်တုန်းကဂျပန်တို့ရဲ့စာနာမှုအထောက်ပံ့ဆိုင်ရာအတိတ်ပဲဖွင့်ဆိုချက်ဟာအမေရိကန်ရဲ့အတိတ်ပဲဖွင့်ဆိုချက်ထက်အဆမတန်ပိုပြီးတော့ကျယ်ပြန့်ပါတယ်ဥပမာလျှက်စစ်တပ်အားရရှိရေးဟာစာနာမှုအထောက်ပံ့ဖြစ်ပါတယ်ဒါကြောင့်ဘလူးကျောင်းရေအားလျှက်စစ်စီမံကိန်းကိုပိုကောင်းအောင်တည်ဆောက်မယ့်ကိစ္စကိုဂျပန်တို့ကလုပ်ပေးခဲ့ပါတယ်ဒါပေမဲ့အမေရိကန်ကတော့ဒါဟာအခြေခံအဆောက်အဦတည်ဆောက်ရေးဖြစ်တယ်လို့ယူဆပါတယ်အမေရိကန်ဥပဒေအရဒါကိုခွင့်မပြုပါဘူ
းဆိုတော့ရေအားလျှက်စီမံကိန်းဟာအခြေခံအဆောက်အဦစီမံကိန်းဆိုတာတော့လက်ခံနိုင်ပါတယ်ဒါပေမဲ့အခုကိစ္စဒီလိုအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုပြည်မဲ့အကူအညီဖြစ်တယ်ဆိုတာကလည်းသိစားနေပါတယ်ဒါကိုထိခိုက်စေမယ်ဆိုတဲ့ကိစ္စကျွန်တော်ပြောတာပါခင
် Yes well I mean I think humanitarian assistance is needed in many many places of courseand say the right kind
ဟုတ်ပါတယ်စာနာမှုအထောက်ပံ့နေဟာနေရာအနှံ့မှာလိုနေပါတယ်မှန်ကန်တဲ့အထောက်ပံ့နေဖြစ်ဖို့အရေးကြီးပါတယ်ဒုက္ခသည်တွေကိုကူညီဖို့လိုအပ်သလိုပြည်သူတွေတဲကဆင်းရဲနွမ်းပါးသူတွေကိုလည်းကူညီရပါလိမ့်မယ်စစ်ကြောင့်အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာနေရသူတွေကိုကူညီရပါမယ်ဒီအကူအညီအားလုံးကိုဆက်ပေးတင်ပါတယ
်အခုပြဿနာမှာအဓိကပြတ်မှတ်ထားခံရတာကတော့အဓိကတာဝန်ရှိရလို့အပြောခံရတာကတော့မြန်မာစစ်တပ်ဖြစ်ပါတယ်ဒါမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုတာကမြန်မာတပ်မတော်ကိုလူစီစီတဲ့ကိစ္စမဟုတ်သောစာနာမှုအကူအညီပေးမယ်လူအခွင့်အရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်တန်းပေးမယ်လို့လည်းစီစဉ်ထားတာဖြစ်ပါတယ်ဆိုတော့အဲ့ဒီကိစ္စကဘယ်လိုဖြစ်လာနိုင်မှာလဲအခုအလွတ်တော်ကဆုံးဖြတ်လိုက်ပြီးနောက
် Well, I think the Congress has been much against military training even of a humanitarian kind
အမေရိကန်အလွတ်တော်ဟာစီရေးလေ့ကျင့်သင်ကြားပေးမှုကိုတော့အပြင်းထန်ဆန့်ကျင်တယ်လို့ထင်ပါတယ် စာနာမှုအကူအညီဆိုင်ရာကိစ္စတွေဖြစ်အောင်တော့ဆန့်ကျင်ပါလိမ့်မယ်။လူသေးစေနိုင်တဲ့ကိစ္စနဲ့မဆိုင်တဲ့စာနာမှုအကူအညီ၊သင်တန်း၊လူခွင့်ရေး၊တရားဥပဒေစိုးမိုးရေးကိစ္စတွေကတော့လုံးသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမျိုးမှာဒီကိစ္စကကွန်ဂရက်လွှတ်တော်မှာတိုးပေါက်ဖို့ခက်ခဲရှိနေပါတယ်။အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများပြားရှိနေတော့ဒီလိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိတ်ပြီးတော့ခွန်အားစိုက်လိမ့်မယ်မထင်ပါဘူး
။ဒီပြဋ္ဌာန်းချက်ကိုအောက်လွှတ်တော်ကဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကပုံမူခိုင်မာလာအောင်ပုံပြီးထိရောက်လာအောင်စနစ်တော်ခေါ်တဲ့အထက်လွှတ်တော်ကိုရောဖြတ်သန်းဖို့ရှိနေသေးတယ်ထင်ပါသလား။အဲ့လိုဖြတ်သန်းလာရင်ကောအခုအောက်လွှတ်တော်မှာထောက်ခံရသလိုပဲတခဲနဲ့ထောက်ခံအပြင်မှုရလိမ့်မယ်။ဆုံးဖြတ်အတည်ပြုရလိမ့်မယ်လို့ထင်ပါသလားခင်ဗျာ
။ It is a sense of the House of Representatives is a resolution.
ဒါဟာအောက်လွှတ်တော်ရဲ့သဘောထားခံယူချက် resolution ပြဋ္ဌာန်းချက်ဖြစ်ပါတယ်။ဒါစိတ်လှုပ်ရှားခံစားမှုပါ။ဥပဒေ law မဟုတ်ပါဘူး။အဲ့ဒီအထက်မှာဒဏ်ခတ်ရေးယူမှုကိုတိုက်ရိုက်ပြဋ္ဌာန်းထားတာမရှိရင်ဘာမှတိုက်ရိုက်အကျိုးသက်ရောက်နိုင်မှာမဟုတ်ပါဘူး။အစိုးရအပေါ်ဩဇာတက်ရောက်မှုလည်းမရှိနိုင်ပါဘူး။ဒါပေမဲ့ခင်ဗျားပြောသလိုပဲထက်လွတ်တော်ကိုတော့သွားပါလေဦးမယ်။အဲ့ဒီမှာမစ်မကော်နက်ကတော့ဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာသူပါ။သူ့ဘက်ကဆက်လက်ကာကွယ်ပေးအောင်မလားဆိုတာကိုတော့ကျွန်တော်မသိပါဘူး။ကွန်ဂရက်လွတ်တော်ကလည်းခရစ်မတ်အလတ်ရဲ့နားတော်မှာဖြစ်ပြီးတော့ကွန်ဂရက်အသစ်တရက်ဖြစ်ပေါ်လာတော့မှာပါ။
So asura bo oza fae mu sibu sura sai aye ma ba la bu sura de bo ba khnya.
This is not going to mean very much. These are symbolic things.And symbolism is important,
Why?
I think, because it indicates...
ဟုတ်ပါတယ်သိပြီးတော့အရေးမပါလှပါဘူးဇတိသဘောသာဖြစ်ပါတယ်ဒါပေမဲ့ဇတိသဘောလောက်တဲ့ကိစ္စ symbolism ဟာအရေးကြီးပါတယ်ဒါဟာသူတို့စိတ်ထဲဘာဖြစ်နေတယ်ဆိုတာကိုဖော်ထုတ်လိုက်တာပါယင်းနီးမြုံနိုင်ရေးစတဲ့လုပ်ငန်းတွေအပေါ်တခြားလူတွေရဲ့သဘောထားကိုပြောင်းလဲသွားစေနိုင်ပါတယ်နမူနာပြောရမယ်ဆိုလို့ရှိရင် Twitter အကြီးအကဲမင်းမြို့သွားပြီးတော့တရားထိုင်တဲ့ကိစ္စသူ့မြန်မာနိုင်ငံမှာအားလုံးကချစ်စရာနှစ်သက်စရာဖြစ်နေတယ်လို့ပြောတော့လူတွေကဝေဖန်ကြပါတယ်ဒါပါကြောင့်ဖြစ်နေရတယ်လဲဆိုရင်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုသူမသိတယ်လို့ဖြစ်နေလို့ပါပဲ
ဆိုတော့ဆရာကြီးအနေနဲ့ပမာကစတိုင်းမတ်အနေနဲ့ကအခုအချိန်ထဲမှာမြန်မာနိုင်ငံကိုသွားမယ်ဆိုရင်မသွားဘဲနေမလားခင်ဗျာအဲ့တော့မသွားသင့်မသွားသင့်ကိုနှစ်ထပ်စဉ်းစားအောင်လားဆရာကြီ
း Tourists will think twice yes and there's a matter of fact if you notice if you checkThe American ad.
ခီးသွားဧည့်သည်တွေဆိုရင်တော့နှစ်ခါထပ်ပြီးတော့စဉ်းစားသင့်ပါတယ်။တကယ်လက်တွေ့မှာလဲ American ခီးသွားလုပ်ငန်းကြော်ညာတွေကိုကြည့်ရင် American ခီးသည်အုပ်စုတွေသင်းမောတွေဟာမြန်မာပြည်ကိုသွားတာလုံးဝတွေ့ရမှာမဟုတ်ပါဘူး။ကျန်တဲ့အာရှဒေသတွေကိုသွားပါတယ
်။ဆရာကြီး Senator Mitch McConnell အကြောင်းကိုပြောလို့ကျွန်တော်သမ္မတ Donald Trump ရဲ့အကြောင်းလည်းမေးချင်ပါတယ်။သမ္မတ Donald Trump ရဲ့ဒီကိစ္စနဲ့ပတ်သက်လို့သဘောထားရောဘယ်လိုရှိမယ်လို့ဆရာကြီးထင်မိပါလဲခင်ဗျာ
။ I don't know whether he knows where it is.I'm serious. No, I mean, so far there's been nothing.
Any near Bema Shire so long to see la mti ba u da take pyo da ba. Aku chain thi do di kaisa myo ne patat lo tu si ga ba ma ma ja de ba u.
Da mae su ye aya si ji to chu ga di chain ne go naingan da ga forums to kratham ga lung nyoe council lo ne ya de ma to chin long pyin pyin than than pyo ne ya da ba khanya. A lo samada ga ba jaung nou sait ne ya de le. Chin lo ti chin na.
President is a very strange kind of person in terms of what he pays attention to and what he doesn't pay attention to and what he says
ဒီသမရအသက်ကိုထူးဆန်းတဲ့လူတယောက်ဖြစ်ပါတယ်သူအလေးထားတဲ့ကိစ္စသူအလေးမထားတဲ့ကိစ္စနဲ့သူပြောတာတွေကိုကြည့်မယ်ဆိုရင်သိတာပါတယ်သူဘာလုပ်မယ်ဆိုတာဘယ်တော့မှမသိနိုင်ပါဘူးဝေဖန်သူတွေပြောတာကတိတ်မှန်ပါတယ်ကမ္ဘာပြည်ထောင်တာတွေအများပြားသူလုံးဝကယူမဆိုင်ပဲထားတာလည်းရှိနေပါတယ်
အခုအမေရိကန်ကတရုတ်ကိုအဖက်ဖက်ကပိတ်ဆို့ခြင်းနေတာဖြစ်ပါတယ်ဆိုတော့အခုကြည့်ရမှာလဲမြန်မာနိုင်ငံကိုတရုတ်ဖက်ကိုပူပြီးတွန်းပို့သလိုဖြစ်မှာစိုးလို့များဒေါ်နယ်ထရမ့်ကနှုတ်ဆက်နေတာလားအဲ့လိုစဉ်းစားရင်ကိုမရဘူးလားခင်ဗျာ
I mean I think if he thought about it he wouldn't want to push China come close to Burma to but I think at the same time that's a very 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 smallelements if it is an element at all
သူသာအဲ့လိုတွေးတယ်ဆိုလို့ရှိရင်တရုတ်ကိုမြန်မာနဲ့သိမနစ်ဆက်သွားစေခြင်းလို့ဆိုရင်လဲဒါကအသေးမွားလောက်တာဖြစ်ပါလိမ့်မယ်သူကတကယ်တော့ကုံသွဲသမားပါကုံသွဲရင်းနဲ့ရင်းနှီးမြှုပ်နှံမှုလုံမလုံဆိုတဲ့ကိစ္စတွေတောင်တရုတ်ပင်လယ်ကမဟာဗျူဟာပြဿနာမြောက်ကိုရီးယားပြဿနာဒါတွေအများကြီးရှိနေပါတယ်မြန်မာပြဿနာကအဲ့ဒီကိစ္စတွေလောက်အရေးမပါလှပါဘူးသူ့အတွက်ဟုတ်လဲဟုတ်ပါတယ်အခုလက်ရှိမှာလဲရိုဟင်ဂျာပြဿနာတွေပေါ့အမေရိကန်ကသိအနှုတ်လက္ခဏာပြရက်တည်နေတဲ့အတွက်ပဲတရုတ်ကမြန်မာအပေါ်ပိုလွှမ်းမိုးခွင့်ရနိုင်ပြီဖြစ်ပါတယ်
ဟ ုကဲအောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုပြန်ကောက်ရမယ်ဆိုရင်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်သဘောထားပုံမှုပျော်ပြောင်းလာအောင်ဒါမှမဟုတ်ဒီပြဿနာပေါ်ပိုပြီးပွင့်ပွင့်လင်းလင်းစီလာအောင်တွန်းပို့နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာဒီဆုံးဖြတ်ချက်က
I doubt it. I would like to see it happen, more sympathy.I saw that in the newspaper the new light of Myanmar.
အဲ့လိုဖြစ်နိုင်ပါမလားဆိုတာကျွန်တော်ကတော့တန်တရားရှိပါတယ်။ပို့ပြီးတော့ဂယုနာတက်တာကျွန်တော်မြင်နေပါတယ်။ American သမ္မတကြီး Scott Marcia ကပြီးခဲ့တဲ့ရက်အတွင်းကပဲတောင်ဆန်းစုကြည်ကိုသွားတွေ့တာ New Light of Myanmar မှာတွေ့ရပါတယ်။ဘာတွေဆွေးနွေးတယ်ဆိုတာမပြောထားပါဘူး။သူတို့ဟာကောင်းတဲ့ကိစ္စတွေကိုပြောနေတယ်လို့သာဖော်ပြပါတယ
်။ဒေါန်ဆောင်တယောက်အနေနဲ့ဒေါန်ဆန်းစုကြည်ဟာအခုလိုကိစ္စမှာနိုင်ငံတကာ PR တပတ်သူပြည်သူလူထုအများစုရဲ့သဘောတကားတစ်ဖက်ဆွေးဖြစ်နေပါတယ်ဆိုတော့သူ့အတွက်ဘယ်ဟာဟာပိုအရေးကြီးတယ်ထင်ပါလဲနိုင်ငံတကာဖီအားကိုပိုဦးစားပေးသင့်သလားပြည်သူလူထုအများစုရဲ့သဘောတကားကိုပိုဦးစားပေးသင့်သလားဘယ်လိုသဘောပါလဲ
Well, it's very different of course I mean the people agree basically are prejudiced against Rohingya in general
ဒီနှစ်ခုသိပ်ပြီးတော့ကြွေးပြားခြားနားတယ်ဆိုတာသိကြပါတယ်ရေပေါ်ရာအဖြစ်ပြည်သူလူထုဟာရိုဟင်ဂျာတွေအပေါ်မှာမလိုလားတဲ့သဘောရှိကြပါလေ။ပြည်ပကလူတွေပြည်ပဖိအားတွေကတော့ရိုဟင်ဂျာတွေကိုတနည်းနည်းနဲ့ကူညီပံ့ပိုးရေးဖြစ်ပါတယ်။ဒီလိုတိတ်ပြင်းထန်တဲ့ကွဲပြားမှုပါ။နောက်ပြီးတော့ဒီကိစ္စမှာဒေါ်ဆန်းစုကြည်ဟာစစ်တပ်နဲ့နီးနီးဆက်ဆက်ရှိနေပါတယ်။စစ်တပ်နဲ့ဆန့်ကျင်ဘက်သဘောဝေဖန်ပြောဆိုတုံ့ပြန်မှုတစုံတရာမရှိပါဘူး။ဒါကြောင့်သူနှစ်ပေါင်းများစွာအချိန်ပေါင်းများစွာပြောဆိုခဲ့တဲ့ဒီမိုကရေစီသဘောထားတွေကိုပစ်ပယ်လိုက်ပြီလို့ပြစ်တင်ဝေဖန်ခံရပါတယ်။
So let me know if you are a sitter ne sent in ပြီးတော့ပြောဖို့ဆိုတာဖြစ်နိုင်မယ်ထင်ပါလားသူတို
့ Well that's the question how much can she do
Yeah
I don't know how much she can do
ဒါကတော့မေးခွန်းထုတ်เสียပါ तू ဘယ်လောက်လုံနိုင်မယ်ဆိုတာကျွန်တော်မသိပါဘူးချိန်နဲ့မှာပဲလုံနိုင်တယ်လို့လည်းထင်မိပါတယ်သူ့ရဲ့လုံပုံလုံနည်းအပေါ်မူတည်ပါတယ်လူမှုမီဒီယာတွေဖတ်ရတော့ဆိုရင်စစ်တပ်နဲ့ယုံကြည်မှုတိဆောက်ရေးအတွက် तू ဘာမှလောက်တာကျွန်တော်မတွေ့ရပါဘူးဒါဟာပြဿနာပါ तू ဟာသမရဖြစ်အောင်ဖွဲ့စည်းပုံပြန်ပြင်ရေးကိုအားထုတ်ခဲ့ပါတယ်။ဒါဟာစစ်တပ်ရဲ့ယုံကြည်မှုရရှိရေးလုပ်ငန်းအစမဟုတ်ပါဘူး။ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းကလည်းနိုင်ငံရေးပါတီတွေဟာလူနည်းစုကိုသာကိုစားပြုပြီးတော့တတ်မတော်သာပြည်သူအလုံးကိုကိုစားပြုတယ်လို့ဆိုထားပါတယ်။ကျွန်တော်ကတော့အဲ့ဒါမှန်တယ်လို့မယူဆပါဘူး။
ကျော်စံသာအပတ်စဉ်တင်ဆက်နေတဲ့မြမရေးသုံးသက်ချက်ပါရှင်အခုတော့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပါပါရန်ကုန်မြို့ကဆီယာမဒေါ်သစင်ဘာကိုယုံကြည်တယ်လဲဆိုတာဒီတစ်ပတ်နားဆင်ရဖို့ရှိပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါဒီနေ့သူယုံကြည်ရဆိုတော့ဒီအစီအစဉ်လေးမှာပါဝင်ပြောဆိုခွင့်ရတဲ့အတွက်ဝမ်းသာကူယူပါတယ်။ကျမယုံကြည်တာကိုပြောရမယ်ဆိုရင်တော့တရှိတတ္တဝါတိုင်းဟာဘဝတစ်ခုရလာပြီဆိုရင်ယုံကြည်မှုနဲ့ခံစားမှုဆိုတာရှိကြပါတယ်။ပါဝင်ခြင်းအလိုက်ပြောင်းလဲမှုမျိုးမျိုးတော့ရှိကြတာပေါ့။ကိုတူတောင်ထားတဲ့မိသားစုဘဝလေးကိုအောင်မြင်တိုးတက်စေခြင်းနဲ့ဆိုရင်ပထမအရွယ်မှာအတတ်ပညာအသိဉာဏ်ပညာဒုတိယအရွယ်မှာဥစ္စာရှာရပါမယ်ဒုတိယအရွယ်မှာဥစ္စာရှာတဲ့အခါမှာလေကို့အကျိုးတဲ့အများကောင်းကျိုးအတွက်လှုပ်ဆောင်နိုင်မှသာလျှင်ခေါင်းဆောင်တစ်ယောက်ဖြစ်လာမှာပါခေါင်းဆောင်ခေါင်းတစ်ယောက်ဖြစ်လာဖို့အတွက်ကိုကအများကြီးကိုလိလာကျင့်သုံးလိုက်နာနေထိုင်နိုင်ရမှာပါဒုတိယအရွယ်မှာထပ်ပြီးတော့ကြီးညာရှာကြဦးမှာပဲလေကြီးညာရှာတဲ့အခါမှာလေကိုချင်းတီလာကောင်းတဲ့သူဖြစ်ဖို့အရေးကြီးသေးတယ်နော်ဒါမှသားကောင်းသမီးကောင်းယတနာလေးတွေဝင်းမှာပေါ့အဲ့ဒီတော့မှနိုင်ငံကောင်းကျိုးတည်ဖို့ပြီးမိဘကျေးဇူးလဲဆက်နိုင်ကြတဲ့သားသမီးတွေဖြစ်လာကြမှာပါမိဘဆရာသမားဆူဆူမမှုကိုနာခံမှတ်သားလိုက်နာမှုမရှိခဲ့ရင်တော့လူလောကအလယ်မှာညံ့နာငယ်ပြီးတည်လွန်တဲ့အခါအပယ်ကျနိုင်ပါလေတတိယရွေတရားဘာဝနာရှာဆိုတဲ့အတိုင်းသမထဝိပဿနာတရားလိုက်နာကျင့်သုံးပွားများအထုတ် နေထိုင်မယ်ဆိုရင်တော့လူလောကမှာအရွယ်သုံးပါးလုံးစိတ်အေးချမ်းတာယာပြီးတက်ရှိထင်ရှားရှိစဉ်မှာလဲလောကကောင်းကျိုးဆောင်ရွက်တဲ့အတွက်လူအများရဲ့ယုံကြည်အားကိုးမှုကိုရရှိနိုင်ပြီလေ။နောင်တဏှာအတွက်လဲကောင်းတာလုပ်လို့ကောင်းကျိုးရနိုင်နေဆိုတဲ့ယုံကြည်မှုအတွက်ဒါနသီလဘာဝနာကိုပွားများအားထုတ်နိုင်ကြပါစေလို့တိုက်တွန်းနှိုးဆော်လိုက်ပါတယ်ခုလိုကျမပြောဆိုခွင့်ရတာကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဒိုက်ရိုက်တင်ဆက်နေပါတယ်ရှင်
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြက္ခဒိန်မှာတွေ့နိုင်ပါတယ်။ဒီ VOA ရဲ့မြစ်တာလက်ဆောင်ပြက္ခဒိန်လို့ခြင်းတဲ့ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးပေးပို့မယ်ဆိုရင်burmese@voanews.com ကို2019 VOA ပြက်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော် VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
် VOA ကနေပြီးတော့ပြက်ကရင်လက်ဆောင်တွေကိုရလိုချင်တယ်ဆိုလို့ရှိရင်တော့ကျမတို့ email လိပ်စာကိုလိပ်စာပေးပို့ရမယ့်လိပ်စာကိုအသေးချာရေးပြီးတော့ကျမတို့အီးမေးလ်လိပ်စာအတိုင်းပေးပို့ကြပါလို့ထပ်မံပြီးတော့တိုက်တွန်းနှိုးဆော်ပါရစေ။ကြာသာပတင်းနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မြတ်သက်ကပြောပြမှာပါရှင
်။ American ပြည်တော်စုကစီးရီးယားမှာရှိတဲ့ ISIS တိုက်ကြွအဖွဲ့ကိုနှိမ်နင်းနိုင်ခဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter မှာရေးသားခဲ့ပြီးမကြာခင်မှာပဲစီးရီးယားမှာရှိတဲ့ American တပ်တွေကိုစတင်ရုတ်သိမ်းခဲ့တယ်လို့သမ္မတအင်ဂျူကပေါ်တဟုနဲ့မှာပြောပါတယ်စီးရီးယားက ISIS တိုက်ကြွချေမှုန်းရေးအတွက် American နဲ့မဟာမိတ်တပ်တွေဆက်လွတ်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးနောက်တစ်ဆင့်ပြောင်းလဲလှုပ်ဆောင်နေခြင်းမှာဒီ American တပ်ဖွဲ့တွေအင်ကိုပြန်လာပြီးဖြစ်ကြောင်းအင်ဂျူရောပြောခွင့်ရ Sarah Sanders ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မဲ့ကိစ္စအတွက်သူတောင်းထားတဲ့ American Dollar 5 billion မရရင်အစိုးရရန်ကြရတွေကိုရပ်ဆိုင်းပြမယ်လို့ချင်းချောက်ပြောဆိုထားရကနေသမ္မတ Donald Trump ဘက်ကနေအလျှော့ပေးလာတဲ့အတွက် Democrat နဲ့ Republican လွှတ်တော်အမတ်တွေသဘောတူညီချက်ရနိုင်ရတဲ့အတွက်လွှတ်တော်တွင်မှာတွေ့ဆုံဆွေးနွေးနေကြပါပြီ American အထက်လွှတ်တော်က Republican နဲ့ Democrat တဲ့အမတ်တွေစုပေါင်းပြီးနိုင်ငံခြားရေးဝန်ကြီး Mike Pompeo ထံဗိုလ်တပုနေကစာရေးသားပေးပို့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကရိုဟင်ဂျာတွေပေါ်မှာမြန်မာစစ်တပ်ရဲ့လူခွင်ကျူးလွန်မှုကို Genocide လူမျိုးရုံးတပ်ဖြတ်မှုအဖြစ်နဲ့သတ်မှတ်ဖို့အတွက်တိုက်တွန်းထားပါတယ်မြန်မာဆွေအကဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ကြီးလွတ်လပ်တဲ့စွန့်စွန်းကော်မရှင်နဲ့ရခိုင်ပြည်နယ်ရဲ့ရိုဟင်ဂျာတွေကိုပြင်းပြင်းထန်ထန်ဖိနှိပ်တဲ့ဆိုတဲ့ဆွဆွဲချက်ကိုလေးလေးနက်နက်စုံစမ်းစစ်ဆေးဖို့ဆန္ဒမရှိတာအထင်ရှားတွေ့ရတဲ့အတွက်ဒီကော်မရှင်ကိုဖျက်သိမ်းပစ်ဖို့ HRW လူခွင့်ရောင်းချိဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်
ကျေးဇူးပါရှင်ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဇော်ဝင်းလိုက်ပါရှင်အင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်ကြတာပလေးနေနေခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.